မြန်မာဘက်ကဖန်ဆီးထားတဲ့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်သားကိုဒီကနေ့မှပြန်လည်လွှဲပြောင်းပေးဖို့စီစဉ်ထားတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုပါတယ်။နှစ်နိုင်ငံတန်တမန်တွေကိုစင့်ခေါ်ဆွေးနွေးခဲ့ရတဲ့အထည်ဖြစ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနေသားဆောင်တပ်တွေရဲ့ပြစ်ခတ်မှုကလည်းနားလည်မှုလွဲမှားတာသာဖြစ်ပြီးတော့တန်ကင်းတမန်ကင်းမှာတော့စိုးစိုးဝါးဝါထိခိုက်မှုမရှိခဲ့ဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်လုံခြုံရေးနဲ့လှည့်စည်းပြေးတွေနေရရင်ပြန်ပို့နိုင်ရေးနောက်ဆုံးရအခြေအနေတွေကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါလိမ့်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာပေးချန်းရခိုင်ပြည်နယ်မောင်တုံးမြို့ဤမြမရေပိုင်နယ်ထဲကိုကျူးကျော်ဝင်ရောက်မှုနဲ့ဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်သားနယက်အဗ်ဒါရာဇက်ကိုလက်နက်အပြည့်အစုံနဲ့ကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်ထံပြန်လည်အနှံဖို့စီစဉ်ထားတဲ့အကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါရယ
်။လန်ဒင်အစည်းအဝေးလုပ်ဖို့အစီအစဉ်ရှိတယ်နော်အဲဒီနေ့ဒီလုပ်ဖြစ်လားမလုပ်ဖြစ်လားဆိုတော့ကျွန်တော်ရှိတော့ message မရသေးဘူးနော်ဟိုလုပ်ဖြစ်လို့ရှိရင်ကျွန်တော်တို့ကဒီအဲဘင်္ဂလားဒီနေသားဆောင်ဒီတပ်သားကိုကျွန်တော်တို့ကဟိုပြန်ပြီးဆွဲအပ်မယ်ပေါ့နော်သူရဲ့လက်နဲ့အပြည့်စုံတဲ့အတူကျွန်တော်တို့ဒီနေ့ပြန်ကြဲအပ်ဖို့လှုပ်ရှားပြီးပါပြီအဲ့တော့ဒီနေ့လန်ဒင်အစည်းအဝေးလုပ်ဖြစ်တယ်မလုပ်ဖြစ်ဘူးဆိုတော့ဟိုကျွန်တော်နိုင်ငံခြားရေးရုံးမှာတော့ message မရသေးဘူးအဲ့လိုဟိုလုပ်မယ်ဆိုတော့အစီအစဉ်ကိုတော့ကျွန်တော်တို့ဟိုဟိုတစ်ဖက်တစ်ဖက်ဒီဘက်ကြည့်တာပေါ့ကျွန်တော်တို့ဘက်ကတော့လုပ်ဖို့အချိန်ပေးမယ်ဟိုဘက်ကငါဟိုဟိုလက်ခံဖို့လိုတာပေါ့ဟိုဘက်ကလက်ခံတယ်ဆိုလို့ရှိရင်ဒီနေ့လုပ်ဖြစ်မယ
်နှစ်နိုင်ငံနေသားဆောင်တက်တူကြပြုလုပ်မယ်ဒီအလန်တင်ဆွေးနွေးပွဲကိုတက်ရောက်မယ်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကဗုဒ္ဓဟူးနေ့တော့ကအတည်ပြုခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ဖွဲ့ဝင်3ရုကမောင်တော်မျိုးအနီးမြမရေးပိုင်တဲ့ထဲကိုဒီလ18ရက်နေ့တုန်းကဆက်လီတစင်းနဲ့ဝင်ရောက်ခဲ့တာဖြစ်ပြီးမြမနေသားဆောင်တပ်ကစစ်စည်းမင်းမြန်ချိန်မှာနှစ်ဖက်တို့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာပါပစ်ခတ်မှုအတွင်းဘင်္ဂလားဒေ့ရှ်တပ်ဖွဲ့ဝင်2ဦးတို့လွတ်မြောက်သွားပြီးမြေတပ်သားနယက်အဗ်ဒါရာဇက်ကိုတော့မြမနေသားဆောင်တပ်ကဖမ်းဆီးရမိလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့မတင်ကြတဲ့ဆက်လီတစင်းနောက်ကိုလိုက်ရင်နှဲကြော်ခဲ့တာဖြစ်တယ်လို့ပြောပြီးမြေမြန်မာဘက်ကတော့ဘင်္ဂလားဒေ့ရှ်တို့ဟာကြိုတင်အသိပေးခြင်းလည်းမရှိနိုင်ငံအလံကိုလည်းမတင်ဘဲနှစ်ဖက်တက်တွေလိုက်နိုင်ရမယ့်စီကံတွေကိုချိုးဖောက်ဝင်ရောက်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဒီကိစ္စဖြေရှင်းနိုင်ဖို့နိုင်ငံသားအမတ်ကြီးတွေကိုအသီးသီးစင့်ခေါ်ဆွေးနွေးခဲ့ကြရတယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါတယ
်။ကျွန်တော်တို့ကလည်းတို့တမတ်ကြီးကိုခေါ်ပြီးတော့ရှင်းပြတာရှိတယ်။တို့ကလည်းကျွန်တော်တို့တမတ်ကြီးကိုခေါ်ပြီးရှင်းပြတာရှိတယ်။အားလုံးကတော့ပြည်ပြည်တည်းဖြစ်အောင်စူးစမ်းကြတာပေါ့နော်။ပြဿနာဆိုတော့ရှိတာကြီးပဲလေ။နော်ပြဿနာမရှိဘူးဆိုရယ်နေဇက်ကရှိမှမရှိတာအဲ့တော့ရှိရဲ့ပြဿနာကိုတယောက်တယောက်ဟလာဒါဟိုဟိုဖော်ထုတ်တာပေါ့လေဖော်ထုတ်ပြီးလို့ရှင်ဒီပြဿနာပေါ်မှာဟလာဖြေရှင်းကြတာပါပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာဟလာပြဿနာဒီပေါ်ဒီပေါ်မှာပြဿနာကြီးကြီးကျယ်ကျွန်တော်ထပ်ပြီးဖြစ်တာမရှိပါဘူးနော်ခုတော့ရှိတာပေါ်လာတို့ကပြန်ပြန်လှုပ်ရှင်ခြင်းနဲ့ကျွန်တော်တို့ကလေမီးယာမျက်နှာလောက်လာတာရှိခဲ့ကြလေ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ဒေသတချို့မှာလူမောင်ခိုမှုမူးယစ်မှောင်ခိုမှုတွေကိုကင်တွယ်နိုင်ဖို့မြန်မာဘက်ကလုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်လာချိန်မှာအခုလိုနှစ်ဖက်တို့ထိတ်တိုက်တွေ့ကြတာလည်းဖြစ်ပါတယ်။ဒေသခံလုံခြုံရေးအာဏာပိုင်တို့ကတော့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်သားတွေဟာတငါလေရီစီကဆက်ချေးကောက်ဖို့အတွက်မကြာခဏဆိုသလိုမြန်မာရေးပိုင်နယ်ထဲကိုဝင်လာတတ်ကြတယ်လို့ပြောဆိုကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားနေဆက်ဒေတာလုံခြုံရေးနဲ့ပတ်သက်လို့နှစ်ဖက်တို့ဆွေးနွေးနေကြရတယ်လို့တစ်ဖက်မှာလည်းမြန်မာဘက်ကကယ်ဆယ်ထားတဲ့ဖြေစည်းပြေးတွေအရေးကိုလည်းဆွေးနွေးနေရဆဲဖြစ်ပါတယ်။ရခိုင်ကမ်းလွန်ကနေပထမအထုပ်ဖမ်းဆီးရမိတဲ့မြန်မာနိုင်ငံသားမဟုတ်တဲ့ဖြေစည်းပြေး200ရူတဲက189ဦးတို့ကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်ပေးနိုင်ခဲ့ပါပြီ။ကျန်းရှိနေသေးတဲ့73ဦးတို့တဲက8ဦးတို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအဖြစ်အသိအမှတ်ပြုလိုက်တယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါရယ်။
အဲ့တော့ကျန်တဲ့ဟို900ကျော်ကတော့သူတို့ကစစ်နေတော့မယ်။နော်။ဘာလို့900ကျော်ဆိုတော့သူနည်းနည်းများလဲများတော့သူတို့စစ်နေတယ်။စစ်နေပြီးလို့ရှိရင်တော့ညာသူတို့ဟိုစပြီးသူတို့ဘယ်တော့လက်ခံလဲဆိုတာကျွန်တော်လည်းစောင့်နေတာပေါ့လေ။ကျွန်တော်တို့ကတော့အမြန်ဆုံးဖဲကြောင်းပေးစီချင်တာပေါ့။နော်အမြန်ဆုံးဖဲကြောင်းပေးနိုင်အောင်လဲကျွန်တော်နှစ်ဖက်ဒါညှိနှိုင်းနေပါလေ
။အရာဝတီကမ်းလုံပင်လေပြင်ကနေဒုတိယအကြော့ဖန်ဆီးရမိထားတဲ့လှေစည်းပြေးတွေကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားတဲ့လူပေါင်း900ကျော်လို့ကိုတော့ဘင်္ဂလားဒေ့ရှ်တန်အဖွဲ့ကနိုင်ငံသားစီးဆီးရေးလုပ်ငန်းတွေကိုအချိန်ယူဆောင်ရွက်နေရဆဲဖြစ်ပါရဲ့ရှင်။